နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကကြားပြီးနေပါဝင်မြန်မာနိုင်ငံတွင်းနေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီဆိုင်းငံ့ထားလိုက်ပြီးဖြစ်ကြောင်းကြေညာပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူ40နီးပါးတပ်ဖြတ်မိရှုခံရတဲ့ဖြစ်ရပ်တွင်သူတို့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်လိုက်တာပါ။သူတို့ဝန်ထမ်းအုပ်စီးနှင်းပါဝင်တဲ့ကားတစ်စင်းအဲ့ဒီမှာတိုက်ခိုက်မိရှုခံရတယ်ဆိုတာကိုလည်း Save the Children ကအတည်ပြုထားပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးလုပ်ကိုင်နေကြတဲ့သူတို့ရဲ့ဝန်ထမ်းနဲ့အပြစ်မဲ့ရက်သားတွေကိုအခုလိုအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာထိတ်လန့်တုန်လှုပ်ရတယ်လို့ Save the Children အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Anger Ashing ကပြောပါတယ်။ Karenie လူခွင့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာတော့ Fruso မြို့အရှိတ်မိုးဆူကြီးရွာနီးစစ်ကောင်စီကဒီဇင်ဘာလ24ရက်နေ့မှာဖမ်းထားတဲ့စစ်ဆောင်ပြည်သူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးငယ်စုစုပေါင်းအယောက်30ထက်မနည်းကိုမီးရှို့တပ်ဖြတ်ထားတဲ့ရုပ်အလောင်းတွေကိုဒီဇင်ဘာလ25ရက်နေ့မှာတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီကထုတ်ပြန်ချက်တွေမှာတော့ဖရူဆိုမျိုးနယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေဟို KNPP နဲ့ PDF လက်နက်ကန်တွေကစတင်တိုက်ခိုက်လို့ပစ်ကတ်ဖမ်းဆီးခဲ့တယ်လို့ဆိုရတယ်။မတင်ကဘဲမောင်းနေလာတဲ့မော်တော်ယာဉ်ခုနှစ်စင်းကိုစစ်ဆေးဖို့ရပ်တန့်စီရမှာမရက်ပဲစတင်ပစ်ကတ်လို့လုံခြုံရေးတပ်ကပစ်ကတ်ဖမ်းဆီးခဲ့တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ဒါပေမဲ့လူအရေးအတွက်ဘလောက်တည်ဆုံးနေဆိုတာနဲ့မီးရှို့မှုတွေကိုထုတ်ပြန်ချက်တွေမှာမဖော်ပြပါဘူး။KNDF ပြည်ရင်ညီအမျိုးသားကုက္ကံကာကွယ်ရေးတပ်ကတော့တည်ဆုံးသူတွေကသူတို့တပ်ကမဟုတ်ဘူးလို့ညင်ထားပြီးတော့ဒီလူတွေဟာစစ်ပေးဒုက္ခတွေရက်သားတွေဖြစ်တယ်လို့ဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ Save the Children အဖွဲ့ကြီးကဝေဖန်ရှုတ်ချရသလိုနောက်ထပ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Care International ကလည်းရက်သားတွေပေါ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုကိုဝေဖန်ရှုတ်ချပြီးဒေသပြည်အကူအညီပေးရေးလှုပ်သားနေဦးပျောက်ဆုံးနေတဲ့ကိစ္စအပေါ်မှာလည်းအလွန်တရာစိုးရိမ်မိကြောင်ထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကစစ်ကောင်စီရဲ့လက်ချက်နဲ့တည်ဆုံးသူစုစုပေါင်း1385ဦးထက်မနည်းရှိသွားပြီလို့ AAPP နိုင်ငံရေးအကြီးအကဲများကကုညီဆော့ဆော့ရေးအသင်းကထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကတော့ဒီအတွက်ကိုငြင်းဆိုတော့ပါတယ်ခင်ဗျာ။